သူရဦးရှိမန်အပါဝင်ပြီးခိုင်ဖြိုးပါတီရဲ့ခေါင်းဆောင်ချုပ်ကိုပါတီဝင်ဖြစ်ကနေဖေရှားထုတ်ပေးတာမျိုးတွေလုပ်နေတဲ့ဟာပါတီတွင်စီတုံးညီညွတ်ရေးကိုထိခိုက်စေသလိုဒီလိုလောက်ရကြောင်းရွေးကောက်ပွဲမှာအရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့အကြောင်းပါတီခေါင်းဆောင်တချို့ကတုံ့တက်ကြပါတယ်။ပြီးခိုင်ဖြိုးပါတီဟာပါတီမီခံထားတယ်ဆိုပေမဲ့နိုင်ငံရေးပါတီအတွင်ဆောင်တဲ့ပါတီတစ်ခုမ
နေ့ပြီးခဲ့တဲ့နှစ်ဩဂုတ်လ12ရက်နေ့မှာဖျောက်ချခဲ့ပြီးနောက်ပိုင်းသူရဥရွှေမန်းအပါအဝင်သူနဲ့နီးစပ်သူတွေကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းပါတီကနေထုတ်ပြတဲ့ကိစ္စမှာသူတို့ပါတီဗဟိုကော်မတီဝင်တွေကိုယ်တိုင်မသိရှိရကြောင်း2010ခုနှစ်ရွေးကောက်ပွဲမှာမြင်းညံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့သူလက်ရှိပြည်ခိုင်ပြိုးပါတီဗဟိုကော်မတီဝင်ဦးဝင်းမြင့်က VOA ကိုပြောပါတယ်
ဒီဝန်စာလက်ထွက်တာမဟုတ်ဘူးတရင်ထုတ်ပြန်တာလည်းမရှိဘူးဟိုနည်းနည်းလေးခိုင်လုံတာတော့ခါရဲကသူတို့ဟိုတွဲဘက်ထွေတင်မှုတိမ့်စော်တို့ဦးမောင်သိန်းတို့ခေတ်ကသူတို့ကိုစားပြုတ်ပြုတ်နေတယ်ကိုတင့်စော်ဆိုတာကျွန်တော်တို့လိုဘိုးကော်မတီဝင်ပေါ့သူကဌာနချုပ်မှလည်းအဲဌာနကြီးမှုတစ်ခုခိုင်ထားတာဆိုတော့သူကပြောတယ်ဆိုလို့ဒါကျွန်တော်တို့ကလည်းဒါဖြစ်နိုင်တယ်လို့ဒီလိုပဲသုံးသပ်လို့ရတာပေါ့ဒါကတော့သူတို့စီးစီးရာဆုတ်ပြတ်တယ်ထင်တယ်စီးစီးတော့အပါတီဝင်ဖြစ်လက်ခံရင်တော့ပါတီဝင်ဖြစ်ကထုတ်ပယ်ခြင်းတော့ဟိုလောက်ခွင့်ရှိတာပေါ့ဗျာသူတို့လည်းပဲတကယ်တမ်းကျတော့ procedure ရတော့ဒီစီကံထိန်းသိမ်းရေးကနေပြီးတော့စစ်ဆေးရမယ်စစ်ဆေးပြီးတော့တွေ့ရှိချက်ကို CEO ကိုတင်ပြရမယ် CEO ကအဆုံးဖြတ်နဲ့လုပ်ရမယ်လို့ကျွန်တော်တော့အဲ့လိုပဲနားလည်တယ်ဗျာ
အခုလိုပါတီတွင်ဖြုတ်ထုတ်ရှင်းလုပ်နေတဲ့ကိစ္စဟာပါတီတွင်စီးလုံးညီညွတ်ရေးကိုထိခိုက်စေတယ်လို့ဦးဝင်းမြင့်ကသုံးသပ်ပါတယ
်ဆက်ပြီးတော့ကျွန်တော်တို့ဖြစ်ကြတဲ့ကပါတီတွင်စီးလုံးညီညွတ်မှုတော့ဒါကတော့မဖြစ်တဲ့မဖြစ်တိုက်တာပေါ့ဗျာအဲ့လိုကျွန်တော်တို့အစတွေကအဲ့လိုပဲကျွန်တော်အနေနဲ့ခံယူရဲဒီပြီးခိုင်ပြိုးပါတီဆိုတာဟိုတော့တပ်မတော်ရဲ့ခေါင်းဆောင်ကြီးတွေကနေစတင်ပြီးတော့တရေတဲပြီးတော့လူမျိုးရေးသင်းနဲ့ပေါက်ပွားလာတယ်အဲ့ကလေးကဒါဦးရွှေမန်းတို့ဦးသိန်းစိန်တို့ဆိုတာလက်တွဲပေါ်တွေပဲဟိုဂျုံမူကြီးတန်းရွှေရဲ့လမ်းညွှန်မှုအောင်မှာအတွက်တသိတသန်တမိန်နဲ့လွတ်ခဲ့ကြပြီးတော့ဟလာဒီမိုကရေစီလည်းဖြစ်ပြီးတော့ diversion တွေဖြစ်ပြီးတော့အသွင်မတူတာတွေကိုအလားအမြင်မတူတာတွေကိုမညီနိုင်နိုင်ပဲနဲ့မပေါင်းဆက်နိုင်ပဲနဲ့ကြောင်းတဲ့တရားအကျိုးတွေဟုတ်လားလွတ်တော်ဘက်ကဆရာလုပ်တယ်အစိုးရအဖွဲ့ကလည်းလွတ်တော်ဘက်ကခိုင်းတာမလုပ်ဘူးအဲဒီလိုကြောင်းတဲ့တရားသဘောထားတွေဆန့်ကျင်ပြီးတော့ဒါအထင်ငော့တွေပွတ်တိုက်မှုတွေဖြစ်လာပြီးတော့ဒီတက္ကနာဖြစ်လာတယ်လို့ကျွန်တော်တော့အဲ့လိုထင်တယ်အဲ့လိုလုပ်ချင်အပြင်လည်းကျွန်တော်တို့ဒီ15မှာလောမှာ10မှာအာကျွန်တော်တို့ရုပ်ောက်ပွဲမှာရှုံသွားတာတချောင်းလဲပါတယ်ဒါကြောင့်ဒါပါတီလိုပြန်အဖတ်ဆဲတဲ့အနေနဲ့လုပ်သလားဒီရညိုးရညာကိုအပြတ်ချင်းတဲ့သဘောနဲ့လုပ်သလားဒီနှစ်ခုတော့တစ်ခုပေါ့ဗျာ
နိုင်ငံရေးသုံးသပ်သူဦးစီသူအောင်မြင့်ရဲ့အမြင်ကတော့
အဲ့ဒါကတော့ဟိုဘာမှမပြောနိုင်ဘူးပြောနိုင်တာတစ်ခုသေးပဲသူတို့ကပါတီတစ်ခုအနေနဲ့ဖြစ်ပြီးဆိုရက်တီဖို့ကြိုးစားရမယ်လေရက်တီဖို့အတွက်ကိုအခုပထမအဆင့်မှာသူရှင်းတာလင်းတာလုပ်တယ်အဲပြီးတော့မှနောက်သူပြန်စုဖွဲ့တာတွေပြန်လုပ်မယ်ဒီအတွက်ကိုသူလုပ်တာပဲနောက်ရေရှည်သူတို့ရဲ့ဟိုလုပ်ဘက်ကင်မဲ့ဟာတွေကဘာလဲဆိုတာတော့ကြည်ညာလည်းမရှိသေးဘူးမြင်လည်းမမြင်ရသေးဘူးဆိုတော့ဟိုစစ်တပ်ကြောတော့နောက်ခံနေလို့ပဲသွားမလားအဲဒါမှမဟုတ်ရင်တကယ်ဟိုဘာလဲမဲရအောင်လုပ်တဲ့လူလူကြိုက်အောင်လုပ်တဲ့ပါတီဖြစ်လာမလားအဲဘာဖြစ်လာမလဲမသိနိုင်ဘူးပေါ့နော်ပြည်ကြတာတစ်ခုကတော့တိုင်းပြည်မှာဆရာနာသိနေမှာဖြစ်ဘူးဟိုဘာမှလည်းအပြောင်းလဲတွေတူရှာမဖြစ်ဘူးဆိုရင်တော့လာမယ့်2020 2025တို့မှာဒီပြည်ခိုင်ပြုပါတီဆိုတာဘယ်တော့မှအာဏာရလာမှာတော့မဟုတ်ဘူးသူကလူလူဟိုကြိုက်တဲ့ပါတီမဟုတ်ဘူးလေ
ဒီကံမျိုးပါတီခေါင်းဆောင်တချို့ကိုပါတီကနေအခုလိုထုတ်ပြစ်လိုက်တာကြောင့်မြန်မာဒီမိုကရေစီလမ်းကြောင်းကိုအနှောက်အယှက်အဟန့်တားတွေဖြစ်လာနိုင်မလားဆိုပြီးနိုင်ငံရေးအတိုင်းဝန်ကြီးဆိုရိမ်မှုတွေရှိလာပါတယ်တကယ်တော့ဒီကံမျိုးပါတီဟာနိုင်ငံရေးပါတီအသွင်ဆောင်တဲ့ပါတီမျိုးမဟုတ်သေးဘူးလို့ဦးစီသူအောင်မြင့်ကထောက်ပြပါတယ
်နိုင်ငံရေးပါတီတခုလိုတော့မှသူတို့ကမတိဆောက်ထားဘူးလေသူတို့လွယ်လွယ်လေးတွတ်တာဟုတ်ဟိုရေခစ်တော်လို့ဆရာနာရှင်လိုမျိုးဒါနာမည်လုပ်ထားမယ်ဆိုင်မှုချိန်ထားမယ်အပေါ်မှာခေါင်းဆောင်တွေကတက်လာမယ်ခေါင်းဆောင်တွေနာရမယ်နောက်ကောင်းဆုံးအစ်တီပြန်ပေါ်လာမယ်အဲ့ဒီနည်းနဲ့သူကစုဖွဲ့ထားတာလေဒီလိုနိုင်ငံရေးပါတီဆိုတာကပါတီဝင်တွေများစုရမယ်ကိုယ်ထောက်ခံတဲ့လူတွေများအောင်လုပ်ရမယ်အဲပြီးရင်တော့လူလူကြိုက်တာတွေလုပ်ရမယ်အဲ့ဒီအတွက်ပါတီကိုစနစ်တကျပေါ့နိုင်ငံရေးပါတီနဲ့တူတူတန်တန်ဖြစ်အောင်တည်ထောင်ရမယ်အဲ့ဒီတွေပါတခုမှမလုပ်ခဲ့ဘူးလေ
1993ခုစက်တင်ဘာလမှာစတင်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအစင်းကို2010ရွေးကောက်ပွဲဝင်နိုင်မှုအတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးUSDP ပါတီအဖြစ်2010ဇွန်လမှာမှတ်ပုံတင်ခဲ့တာဖြစ်ပြီးဗိုလ်ချုပ်ကြီးဟောင်းသိန်းစင်ကဥက္ကဋ္ဌအဖြစ်တာဝန်စယူခဲ့တာဖြစ်ပါတယ်။ဦးသိန်းစင်သမရဖြစ်သွားပြီးတဲ့နောက်ပိုင်း2011ခုနှစ်တည်းမှာသူရဥရွှေမန်းကယာယီဥက္ကဋ္ဌအဖြစ်ပြည်ကံမျိုးပါတီကိုဦးဆောင်ခဲ့ချိန်နောက်ပိုင်းပါတီတွင်အင်အားပြိုင်ဆိုင်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။